ဗီအိုအမေရိကန်တန်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့မြန်မာတက်ကရစ်1386ခုတကူးလဇန်3ရက်2014ခုနှစ်ဧပြီလ18ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။လိုင်းဒိုမီတာ24 kHz 12123ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ39 kHz 9525တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးမဲ့အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်မြန်မာအရေးသုံးသပ်ချက်နဲ့အီရန်သုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာပါအစီအစဉ်နောက်ပိုင်းမှာသူယုံကြည်ရာကန္တာကိုလည်းနားဆင်ရဖို့ရှိပါရဲ့ရှင်ဒီလိုအစီအစဉ်တွေထဲကမှအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အာဘော်မပြဲကောက်နှုတ်စုစည်းပြီးတော့ကိုအောင်လွင်ဦးဒေါခင်မျိုးတတုံနဲ့အတူတင်ပြပေးပါဦးမယ်ရှင်
Association of American Publishers International Freedom to Publish Committee အဖွဲ့ကမြန်မာပြည်ကစာပေထုတ်ဝေသူဦးတန့်တော်ကောင်းကို2014ခုနှစ်ရဲ့ Jerry Lever နိုင်ငံတကာစာပေထုတ်ဝေခွင့်လွတ်လပ်မှုစုကြီးမြင့်ဖို့ရွေးချယ်လိုက်ပါတယ်။ဦးတန့်တော်ကောင်းဟာမြန်မာပြည်မှာစစ်အစိုးရရဲ့တင်းကြပ်လာတဲ့အုပ်ချုပ်မှုအောက်ကနေစာအုပ်တွေထိမ့်သိမ်းစောင့်ရှောက်တာနဲ့မြန်မာပြည်တွင်းစာပေလောကတက်ဝင်လှုပ်ရှားမှုရှိလာအောင်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့တဲ့အတွက်ဒီစုကိုချီးမြှင့်တာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။ဒီစုဟာဆိုရင်အမေရိကန်ပြည်ထောင်စုရဲ့ပြင်ပတခြားတိုင်းပြည်တွေမှာလွတ်လပ်စွာထုတ်ဖော်ခွင့်ကိုတင်းကျပ်ထားတဲ့အစိုးရတွေကိုအန်တူပြီးထုတ်ဝေဖြန့်ချိမှုတွေကိုအတိမတ်ပြုထားပါတယ်။အပြည့်စုံကိုတော့ Association of American Publishers AAP online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်
။မြန်မာနေချင်းထိုင်းနိုင်ငံမှာတိုင်းပြည်စီးပွားရေးကြဆင်းမှုရဲ့လက္ခဏာတစ်ခုဖြစ်တဲ့ Visa အကျွေးဝယ်တဲ့ Credit Card တွေသုံးစွဲမှုတော့အခု2014ခုနှစ်အတွင်းအရှိတအဟာရှမှာအနေအဆုံးဖြစ်လာတာတွေ့ရပါတယ်။ Visa Card သုံးစွဲမှုဆရာကနှုန်းကျော်ခဲ့တဲ့အရင်နှစ်တွေနဲ့ရှင်လိုက်ရင်ထိုင်းနိုင်ငံမှာဒီနှစ်အတွက် Visa Card သုံးစွဲမှုဟာဆရာကနှုန်းအောက်ထိရော့ကျလာမယ်လို့ခန့်မှန်းထားတဲ့အကြောင်းထိုင်းနိုင်ငံ Visa International ကထိုင်းနိုင်ငံမြန်မာနိုင်ငံဆရာအမှုဆောင်ညွှန်ကြားရေးမှူးစွန်ဘွန်ခရော့တီယန်နွန်ကပြောပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံမှာတော့အကျိုးဝယ်ကတ်တွေအသုံးပြုတာတွေစတင်လာနေတဲ့အကြောင်းလဲသူကပြောပါတယ်။2012ဒီဇင်ဘာလကစလို့မြန်မာပြည်ကဘဏ်18ခုနဲ့8ခုကအခုဆိုရင် Visa Company ဖွဲ့ဝင်တွေလည်းဖြစ်လာနေပါပြီ။ Visa Card ကန်ဆောင်ထားသူတွေဟာအခုဆိုရင်ဈေးဆိုင်ပေါင်း1000လောက်မှာစပြီးငွေချေနိုင်ကြပြီဖြစ်တယ်လို့ဒီကက်ကနေငွေစားထုတ်ယူသုံးစွဲနိုင်တဲ့ ATM စက်တွေလည်းမြန်မာပြည်မှာ6000လောက်ရှိလာနေပါပြီမြန်မာပြည်တွင်းကဝင်ငွေမြင့်မားသူတွေဟာကုမ္ပဏီရဲ့အဓိကအားကိုးရတဲ့ဖောက်သည်တွေလည်းဖြစ်လာနေကြတာပါ Visa ကတ်ရှိသူတွေအနေနဲ့ထိုင်းနိုင်ငံပါဝင်ဒေသတွင်းမှာစျေးဝါနဲ့ကျန်းမာရေးဆောက်ရှောက်မှုတွေမှာလည်း Visa ကတ်ကိုသုံးစွဲလို့ရနိုင်ပါတယ် Debit Card လို့ခေါ်တဲ့ဘဏ်မှာရှိတဲ့ကိုယ်ပိုင်ငွေကိုသုံးလို့ရတဲ့ကတ်နဲ့credit card လို့ခေါ်တဲ့ဘဏ်တွေကနေတိုးနဲ့ချင်းငွေပေးထားတဲ့ကတ်တွေဟာမြန်မာနိုင်ငံတွင်းက Visa ကုမ္ပဏီရဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်ပြီးတရားဝင်အတည်ပြုချက်ရရင်မှစတင်အသုံးပြုနိုင်မှာလည်းဖြစ်တဲ့အကြောင်းကိုတော့ Bangkok Post Online စာမျက်နှာမှာဖတ်ရှုလို့ရပါတယ်ခင်ဗျာ
ဒီသတင်းပတ်ကုံတွင်ဖြစ်ပွားခဲ့တဲ့မြန်မာပြည်နယ်စပ်နားကဖြစ်ခတ်မှုနှစ်ခုမှာမူရစေးမှန်ခိုကုံတွင်6ယောက်တေဆုံးခဲ့တဲ့အတွက်မူရစေးကုံတွေတွေအတွက်စိတ်မအေးစရာဖြစ်လာရပါတယ်လွန်ခဲ့တဲ့သတင်း5ဗတ်ကျော်တုန်းကလည်းအဲ့ဒီဒေတာမှာပဲမူရစေဝါမှန်ခိုကုံတဲ့6ဦးတေဆုံးသွားခဲ့ပြီဖြစ်ပါတယ်။ဒါကြောင့်တရားမဝင်မူရစေမှန်ခိုကုံကူးမှုတွေဒေတာရင်းမှာတကြော့ပြန်ပြီးတိုးများလာနေတယ်ဆိုတာကရှင်းပါတယ်။မူရစေသုံးဆွဲမှုတိုးလာတာရာဇွတ်မှုနဲ့လူစိုးခိုင်းတွေကမူရစေထောက်လုပ်ဖြန့်မှုမှုတွေအချိန်မြင့်ပြီးလှုပ်ဆောင်လာတာတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရောအရက်ဖက်ဆိုင်ရာဝန်ထမ်းတွေနဲ့နိုင်ငံတကာကျွမ်းကျင်သူတွေအားလုံးတသဘောတည်းရှိကြပါတယ်။မူရစေးခိုင်းတွေဟာမြန်မာပြည်ထဲမှာအခြေကျနေပါတယ်။အိန္ဒိယနိုင်ငံတွေဟာမူလအခြေတရားတိုင်းပြည်တွေပို့ပြီးစီးပွားရေးနဲ့လူမှုရေးဆိုင်ရာဆိုးကျိုးတက်ရောက်မှုကိုခံနေရပါတယ်။ဒါကြောင့်မူရစေးဝါတိုက်ဖျက်ရေးဖမ်းဆီးမှုတွေနဲ့မူရမှန်ခိုကုံကူးမှုကိုအဆုံးသတ်ဖို့အတွက်ကြိုးစားနေကြတာပါ။မြန်မာနိုင်ငံဟာဒေတာရင်းမှာဘိန်းဟီရိုင်းနဲ့မက်သ်အဖက်တမင်းအမျိုးအစားစိတ်ကြွဆေးပြားတွေကိုနိုင်ငံတကာစီကိုဖြန့်ဖြူးပေးတဲ့တခုသောနိုင်ငံဖြစ်နေတိတာထင်ရှားကြောင်းကုလသမဂ္ဂကလည်းသတ်မှတ်ပြီးလက်ခံထားပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့အင်းကြီးချင်းထိုင်းနိုင်ငံအနေနဲ့လည်းမူရစေဝါတိုက်ဖျက်ရေးအတွက်စစ်ဆင်ရေးတွေကိုဆင်နွှဲဖို့လိုအပ်နေတာဖြစ်ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ Bangkok Post ရဲ့15ရက်နေ့ထုတ် online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။
ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုကောက်နှုတ်ဖော်ပြခဲ့တာပါအခုဆက်ပြီးလေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးပါမယ်ရှင
်ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော့
money burns a hole
in someone's pocket.
ဖြစ်ပါတယ်။စာလုံးပေါင်းက money, money ကငွေပိုက်ဆံ burns, burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်နာ a ကတခု hole, hole ကအပေါက်ဆိုတော့ a hole ကအပေါက်တခု in, in ကအထည် some, one, apostrophe s, someone's ကတူတယောက် e, pocket, pocket ကအိတ်ဆိုတော့ someone's pocket ဆိုရင်တူတယောက် e အိတ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သူ့ရဲ့အိတ်ထဲမှာမီးလောင်တယ်လို့ပဲအပေါက်တစ်ခုရှိနေတယ်ဆိုတာပါပဲ။ idiom အဓိပ္ပာယ်ကတော့လူမိုက်နဲ့ငွေအတူမနေဆိုသလိုလက်ထဲငွေကလေးရတာနဲ့သုံးဖို့လောက်ပဲကြည်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ငွေဟာသူ့အိတ်ထဲရောက်ရင်မီးလိုလောင်ပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့ဆော့ဆော့ကကျမပြောခဲ့သလိုပါပဲ။ပက်ဆန်သုံးဖို့လက်ကိုရားနေတဲ့သဘောမျိုးပေါ့။ငွေလေးရမယ်မကြမ်းနဲ့သုံးဖို့ပဲပြင်နေတဲ့လူစုစုဆောင်းဆောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။
John can't seem to save anything. Money burns a hole in his pocket.
John ha su su song song ba ma shi bu. Ngwe go ya da ne tong bo lao pe chi ni da phit de lu a dibe ya ba de. Upma go naw ta khaw na sin chi cha ya aw.
John can't seem to save anything. Money burns a hole in his pocket.
ငွေကိုစုစုဆောင်းဆောင်းမရှိဘူးရတာနဲ့သုံးဖို့လောက်ပဲကြည်နေတဲ့လူမျိုးဆိုရင်ဘယ်လိုပြောမလဲ
Money burns a hole in his pocket
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style မနေ့ကအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်စီစဉ်ပို့ချပေးခဲ့တာပါအခုဆက်ပြီးဥကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရှင်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးရဲ့အကျိုးရလဒ်တွေအောက်ခြေသိမ်းဆင်းရဲသားပြည်သူတွေအထိမရောက်နိုင်တာဟာလက်ရမြေဆိုင်ရာမူဝါဒတွေလွဲချော်နေလို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စု Brookings Institute ကအကြီးတန်းပညာရှင် Lex Rifle ကသုံးသပ်လိုက်ပါတယ်။အဓိကအားဖြင့်လယ်သမားမိသားစုတွေဝင်ငွေတိုးတက်လာအောင်လှုပ်ပေးဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်။ Lex Rifle နဲ့ဥကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
luxury felt me မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးဟာဒီမိုကရေစီဘက်ကိုဥတည်နေတာဆိုတာကတော့ခင်ဗျားလက်ခံပြီးသားလို့ကျွန်တော်ယူဆပါတယ်ဟုတ်ပါရဲ့เนา
ะဟုတ်ပါတယ်ခင်ဗျာ
အဲ့တော့ကျွန်တော်မေးချင်တာကဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုမှာအဓိကကြုံတွေ့နေရတဲ့စိန်ခေါ်မှုကဘာလို့ယူဆပါတယ်ခင်ဗျာ
from the distant perspective of Washington DC the biggest obstacle I seeis the conflict
Washington DC မှာနေပြီးတော့အဝေးကနေလှမ်းသုံးသပ်ရတာကတော့အကြီးမားဆုံးစိန်ခေါ်မှုဟာလွတ်လပ်ရေးရခဲ့ကဖြစ်လာခဲ့တဲ့တပ်မတော်နဲ့တိုင်းရင်းသားလူမျိုးစုတွေကြားရှိလာခဲ့တဲ့ brief cut ပဲဖြစ်ပါတယ်ဒီ brief cut ကိုအဆုံးမသတ်နိုင်မဲ့နိုင်ငံမှာဘလို့လောက်ပြီးဒီမိုကရေစီတည်ဆောက်နိုင်မလဲကျွန်တော်ကတော့လမ်းမမြင်မိပါဘူးစီးပွားရေးနဲ့တိုးတက်ဖွံ့ဖြိုးရေးဖြစ်ထွန်းနိုင်မဲ့အလားအလာလည်းကျွန်တော်မတွေ့မိပါဘူ
းခင်ဗျားဒီမှာတပ်မတော်နဲ့တိုင်းရင်းသားတွေပြည်ပခါလိုပဲခေါ်တယ်ဘာကြောင့်ဘ ਹੁ အစိုးရနဲ့ဒါနေစုံနေဖျားကဒေသတွေစသဖြင့်ပေါ့လေအဲ့လိုအသုံးမျိုးမသုံးနိုင်ရခင်ဗျာ
Oh I don't object to that way of characterizing it but the central government it seems to me is mostly controlled is to a large well certainly
ဒီကကိုခင်ဗျားပြောသလိုမျိုးသတ်မှတ်ခေါ်တာကိုကျွန်တော်မကန့်ကွက်ပါဘူးဒါပေမဲ့မြန်မာအစိုးရအပေါ်စစ်တပ်က2011ခုနှစ်ထိကာလတာရှည်လုံးဝလွှမ်းမိုးခဲ့ပြီးအခုထိလည်းစစ်တပ်ရဲ့ချုပ်ကယ်မှုကအများကြီးရှိနေတော့မှာနောက်ပြီးသမရဦးသိန်းစိန်ကစစ်ရဲဆဲခြင်းမြင်မြဲလဲတပ်မှုတွေဒေသခံတပ်မှုတွေကစက်တိုက်ချင်းနေကြတော့မဲလားဆိုတော့ကမေးစရာတွေအများကြီးပါကျွန်တော်တော့မသိနိုင်ပါဘူးဒါကြောင့်ကျွန်တော်ကိုကျွန်တော်မြန်မာရေးကျွမ်းကျင်သူလို့မသုံးကျင်တာပ
ါသမရဦးသိန်းစိန်ကစစ်တိုက်တာကိုရက်ချင်တယ်လို့ဆိုပေမဲ့တချို့ကတော့ဦးသိန်းစိန်ဟာလဲဒီပုတ်ထက်ဒီပဲပဲဘူဂျိုဟောင်းကလာခဲ့တာပဲလို့ဆိုနေကြပါတယ
် I have never met President Thein Sein and I don't have a strong view on the matter but I was certainly impressed by his speech
ကျွန်တော်သမရဦးသိန်းစိန်ကိုတော့တခါမှမတွေ့ဘူးပါဘူးဒ ီကိစ္စပေါ်ခိုင်မာတဲ့အမြင်ကောက်ချက်မျိုးလည်းကျွန်တော်မှမရှိပါဘူး။ဒါပေမဲ့2017မတ်လမှာသူရာထူးလက်ခံစင်ပြောကြားခဲ့တဲ့မိန့်ခွန်းကိုတော့ကျွန်တော်တကယ်ပဲအထင်ကြီးခဲ့ပါတယ်။သူ့ရဲ့ဆောင်ရွက်ချက်အများပြားကိုလည်းကျွန်တော်အထင်ကြီးပါတယ်။ဒါကြောင့်သူဟာငြင်းချင်တဲ့ဒီမိုကရေစီအတွက်ဆောင်ရွက်နေတယ်ဆိုတာကျွန်တော်အနေနဲ့သိအလေးနဲ့ထားပါတယ
်။ဒီတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေစစ်ပွဲတွေအပြင်တခြားဘယ်လိုပြဿနာတွေများမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးမှာအဓိကရှိနေလို့ထင်ပါလေဥပမာအဖြစ်နိုင်ငံရေးမှာတက်မတော်ဦးဆောင်တဲ့ကဏ္ဍကနေမယ်တက်မတော်ရဲ့အခန့်ကဏ္ဍသိကြီးမားနေတယ်ဆိုတဲ့ကိစ္စမျိုးကိုထည့်ပြီးမတွက်လို့ဘူးလားခင်ဗျာ
Well no these questions are not easy to answer because the transition that's going on in Myanmar today is like elsewhere these transitions are complex events
ဒီမေကွန်းတွေကဖြစ်ရက်ခက်တဲ့မေကွန်းတွေပါမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကလည်းတခြားနေရာကအသွင်ကူးပြောင်းရေးတွေလိုပဲရှုပ်ထွေးပါတယ်ရှုပ်ထွေးတဲ့ဖြစ်ရက်ပါမြန်မာနိုင်ငံအသွင်ကူးပြောင်းရေးကတခြားနိုင်ငံတွေနဲ့ဘယ်နေရာမှာကွဲလွဲတယ်လဲဆိုရင်မြန်မာနိုင်ငံမှာအပေါ်အချပြည့်တဲ့အသွင်ကူးပြောင်းရေးဖြစ်နေတာပါစစ်တပ်ခေါင်းဆောင်တွေကချမှတ်ပေးလိုက်တဲ့အသွင်ကူးပြောင်းရေးဖြစ်နေပါတယ်လူလူတော်လှန်ရေးကြောင့်ဖြစ်ထွန်းလာတဲ့တော်လှန်ရေးမျိုးမဟုတ်ပါဘူးဒီလို top down အသွင်ကူးပြောင်းရေးဖြစ်နေတဲ့အတွက်ကြောင့်လည်းအောင်မြင်ဖို့အလားအလာပိုရှိတယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့ဒီပြည်ရင်ပြောင်းလဲရေးရည်မှန်းချက်တွေကိုစစ်ဖက်ခေါင်းဆောင်တွေအလုံးကလက်ခံကြရဲ့လားလိုလားကြရဲ့လားဆိုတာကတော့မသိကြပါဘူးဒီအတွက်အထောက်အထားတွေကိုလည်းတွေ့နေရပါတယ်စစ်တပ်ဆီယနာဘိုင်ရဲ့ကျောတော့နောက်ခံရှိတဲ့ဩဇာအာဏာကြီးမားသူတချို့ကအတိတ်ကရရှိထားခဲ့တဲ့အခွင့်အထူးတွေကိုချုပ်ကန့်ခွင့်တွေကိုလက်မလွတ်ချင်ကြပါဘူးဒီလိုစနစ်ဟောင်းရဲ့အခွင့်အထူးကိုတွေ့ဖက်ထားသူတွေကအပြောင်းလဲကိုမလိုလားကြပါဘူးအတိတ်ရဲ့ပုံစံဟောင်းကိုမပြောင်းလဲပဲနဲ့တော့အောင်မြင်တဲ့ဒီမိုကရေစီနဲ့စီဝါရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်ထွန်းလာနိုင်မှာလည်းမဟုတ်ပါဘူ
းဒီလိုအခြေအနေမျိုးတွေရှိနေရတဲ့တောင်မှအိုဘားမားအဆိုကမြန်မာနိုင်ငံဟာအောင်မြင်နေတယ် Burma is the only success story ဆိုပြီးတော့ပြောနေပါတယ်ခင်ဗျဆိုတော့မြန်မာပြည်သူတွေသမ္မန်ပြည်သူတွေကလည်းညှိတွားခံပြင်းနေကြဆဲပါဆိုတော့သမ္မတအိုဘားမားအဆိုကပြောသလို success story လို့ခေါ်တာမှန်ကန်တယ်လို့ခင်ဗျထင်ပါသလား
Well, I perhaps you've seen enough of my writing to know the answer, which is no. I think it's much too early to call it a success.
ခင်ဗျာကျွန်တော်ရေးစာတွေဖတ်ကြည့်တွေ့ရပါလိမ့်မယ်။ထပ်ပြီးဖြေရရင်တော့မမှန်ပါဘူး။မြန်မာနိုင်ငံရဲ့ဖြစ်ရပ်ကိုအောင်မြင်တဲ့ဇလန်းတဘိုးလို့ခေါ်ဖို့အချိန်သိစောနေပါသေးတယ်။တစ်ချိန်တည်းမှာပဲအိုဘားမားရဲ့မြန်မာနိုင်ငံဆိုင်ရာ policy ကိုအပြည့်အဝထောက်ခံတယ်ဆိုတာကိုလည်းကျွန်တော်ပြောချင်ပါတယ်။မြန်မာနိုင်ငံအသွင်ကူးပြောင်းရေးအတွက်အိုဘားမားရဲ့လုပ်ရက်တွေမူဝါဒတွေဟာသူ့မတိုင်ခင်သမရဘုရှ်အစိုးရရဲ့လောရက်တွေမူဝါဒတွေထည့်ပို့ပြီးတော့ smart ဖြစ်ပါတယ်။လိမ္မာပန်းနှံ့မှုရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်။ engagement လို့ခေါ်တဲ့ထိတွေ့ဆက်ဆံရေးဟာ session လို့ခေါ်တဲ့ဒဏ်ခတ်အေးအေးယူတာထည့်ပို့ကောင်းပါတယ်။ဒါပေမဲ့အခုမြန်မာနိုင်ငံနဲ့တော့ engagement ကတိတ်များလွန်းနေပါတယ်။ဒါကြောင့်ကျွန်တော်ဟာတခြားစီးပွားရေးပညာရှင်တယောက်ဖြစ်တဲ့ Jim Fox နဲ့ပေါင်းပြီးစာတမ်းတစ်စောင်ရေးခဲ့ပါတယ်။မြန်မာနိုင်ငံဟာတိတ်တူတောင်းတဲ့အချိန်တွင်အကူအညီတွေအစမတန်ရနေတဲ့ getting too much help too soon ဆိုပြီးသုံးသပ်ထားတာပါဒီနေရာမှာအမေရိကန်နဲ့လည်းပတ်သက်နေပါတယ
်ဆိုတော့အမေရိကန်ဟာတလောက်အကူအညီများများပေးနေတဲ့နိုင်ငံတစ်ခုလူတယောက်အနေနဲ့မြန်မာနိုင်ငံအစွဲလုပ်ရက်တွေဥပမာဖြင့်တိုင်းဒေသနဲ့ဖြစ်နေတဲ့စစ်ပွဲတွေစီးပတိပက္ခတွေရပ်ဆိုင်းအောင်အမေရိကန်အစွဲနဲ့တစုံတရာလှုပ်ဆောင်နိုင်တဲ့မျိုးမရှိဘူးလားခင်ဗျာ
I would say no effective leverage I mean again
ကျွန်တော်တော့မရှိလို့ပဲပြောချင်ပါတယ်ထိထိရရမဆောင်ရွက်နိုင်ပါဘူးမြောက်ကိုရီးယားတို့ယူကရိန်းတို့မှာလည်းအမေရိကန်နေနဲ့ဘာမှမဆောင်ရွက်နိုင်ပါဘူးယူကရိန်းမှာဖြစ်နေတဲ့တိုက်ပွဲတွေကိုအိုဘားမားအစိုးရရောအမေရိကန်ပြည်သူတွေပါလုံးဝမဖြစ်စေချင်ကြပါဘူးမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေကလည်းမြန်မာပြည်သူတွေအတွက်မလိုလားသလိုအရှိတောင်အရှာပြည်သူတွေအတွက်ကျွန်တော်တို့တွေအတွက်လည်းမကောင်းပါဘူ
းဒါကြောင့်တချို့ကပြောကြပါတယ်ဒီလိုတိုက်ပွဲတွေရဆိုင်သွားဖို့အတွက်အမေရိကန်ဘက်ကလုံနိုင်တဲ့ဟာဖိအားကိုဆက်လက်ပေးဖို့ဖြစ်တယ်ဆိုပြီးတောင်းဆိုနေကြပါတယ်ဖိအားတွေကိုshop on the pin so the bomb you join it right ma'am
well yes of course but you know these are people who you know it's easy to speak words it's hard to actually do something that's useful
ဟုတ်ပါတယ်ဒီလူတွေကဒါတွေကိုပြောရတာကတော့လွဲပါတယ်တကယ်ထိအောင်အကျိုးရှိအောင်လုပ်ဖို့ဆိုတာမျိုးကခက်ခဲပါတယ်နမူနာတစ်ခုပြောရရင်ကျွန်တော်တို့ကမြန်မာနိုင်ငံကိုစီးရေးထောက်ပံ့ပေးရေးမြန်မာတပ်မတော်နဲ့ထိတွေ့ဆက်ဆံရေးကိစ္စတွေဟုတ်ပါတယ်ဒီလူတွေကဒါတွေကိုပြောရတာကလွဲပါတယ်တကယ်ထိအောင်အကျိုးရှိအောင်လုပ်ဖို့ဆိုတာမျိုးကခက်ခဲပါတယ်။နမူနာတစ်ခုပြောရရင်ကျွန်တော်တို့ဟာမြန်မာနိုင်ငံကိုစီးရေးထောက်ပံ့ပေးရေးမြန်မာတပ်မတော်နဲ့ထိတွေ့ဆက်ဆံရေးကိစ္စဒီနေရာမှာတချို့ကမြန်မာစစ်ဗိုလ်တွေနဲ့စကားမပြောသင့်ဘူးလို့ဆိုနေကြတာပါ။ဒါပေမဲ့ကမ္ဘာမှာငင်းချင်းတိစောက်မှုတွေကိုကြည့်မယ်ဆိုရင်တော့ဒီလိုဆက်ဆံလို့အောင်မြင်တာတွေတွေ့ရပါတယ်။တပ်မတော်နဲ့ဆက်ဆံတာဟာမျက်နှာလွှဲနေတာနဲ့ပိုပြီးကောင်းပါတယ်။ဒါပေမဲ့တိုင်းရင်းသားတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေအတွက်အ ထောက်ကူတော့မဖြစ်เสียဘူးပေါ့ဗျာ
နောက်တစ်ခုကဖွံ့ဖြိုးတိုးတက်မှုမပြမတတဲ့ကိစ္စပါရင်းနှီးမြှုပ်နှံမှုတွေကြောင့်ဖွံ့ဖြိုးတိုးတက်လာတဲ့ဆိုပေမဲ့ခရိုနီဆွေသူတို့နဲ့အလွန်တဲ့လက်တဆုပ်စာလောက်တွေပဲဒီကျိုးစီးပွားကိုခံစားနေရတယ်လို့လူတွေကပြောကြပါတယ်ဒီလိုဖွံ့ဖြိုးတိုးတက်မှုတွေအောက်ခြေလူလူအထိရောက်အောင်အမေရိကန်ဘက်ကဘာများလုပ်ပေးနိုင်ကြလဲခင်ဗျာနိုင်ငံတကာအသိုင်းအဝိုင်းလည်းပါတာပေါ့လေအမေရိကန်ပါဝင်
Well, America can and has, in fact, I would say, done more than others. For example, in the as we were suspending sanctions,
American ကလုံနိုင်ပါတယ်လုံလဲလုံထားပါတယ်တကယ်တမ်းပြောရရင်တော့ American ဟာသူများတဲ့အများကြီးပိုလုံနိုင်ပါတယ်ပိတ်ဆို့ရေးယူမှုတွေကိုရုပ်သိမ်းရမှာလဲရင်းနှီးမြှုပ်နှံမှုတွေဟာပြည်သူလူထုအများစုအကျိုးဖြစ်တော့အထောက်အကူဖြစ်စေရပါမယ်ဆိုတော့အာမခံချက်တောင်းပါတယ်ပြီးတော့ telecommunication ကိစ္စမှာ Telenor နဲ့အော်ရီဒူးတို့လိုရင်းနှီးမြှုပ်နှံမှုဟာအများပြည်သူအတွက်အကျိုးရှိစေမှာဖြစ်ပါတယ်လက်စစ်စွမ်းရင်ရအောင်လုပ်တဲ့ကိစ္စမှာလည်းပြည်သူတွေအကျိုးရှိစေမှာပါဒါပေမဲ့အခုရင်းနှီးမြှုပ်နှံမှုတွေကြောင့်ဖြစ်ထွန်းလာတဲ့အကျိုးအမြတ်ကို85ရာခိုင်နှုန်းသောစည်ရဲသားပြည်သူတွေစီမရောက်သေးဘူးဆိုတာကျွန်တော်သဘောတူပါတယ်ဒါကမကောင်းတဲ့ချက်ပါဒီလိုဘာကြောင့်ဖြစ်ရတယ်လဲဆိုရင်လေယာစိုက်ပျိုးရေးဆိုင်ရာမူဝါဒညံ့ဖျင်းမှုကြောင့်ဖြစ်ပါတယ်ခြေလက်နေပြည်သူတွေမိသားစုတွေဝင်ငွေတိုးအောင်လုပ်ပေးဖို့လိုအပ်နေပါတယ်
တနက်စတီရုံမေယာအောင်မခင်ဗျာခင်ဗျားရဲ့ဒါအမေရိကန်ပြည်ထောင်စုဆနေတ်လွှတ်တော်ရဲ့ဗန္ဒာရေးနဲ့နိုင်ငံတကာဆက်ဆံရေးကော်မတီရှင်းမောက်ထွက်ဆိုတဲ့အခါမှာကျွန်တော်သတိတစ်ခုထားမိလိုက်တာကမြန်မာနိုင်ငံမှာတဲ့ဥပဒေပြည့်အဖွဲ့အစည်းရဲ့အလားအလာဟာအာဏာသိမ်းကြီးထွက်လာတယ်ဆိုပြီးတော့သတိပေးတဲ့စကားမျိုးပြောသွားပါတယ်ဒေါ်အောင်ဆန်းစုကြည်တို့ဥရှေမန်းတို့ရဲ့ပုဂ္ဂိုလ်ရေးစွန့်ရေးအရလွှတ်တော်ဟာသိပ်ပြီးအာဏာကြီးလာတယ်ဆိုပြီးတော့သတိပေးသလိုပြောသွားတာပဲအဲ့ဒါဘာကြောင့်ပြောရလဲခင်ဗျာ
I think I made a reference to Indonesia in that context because this is a country I know better. I do speak the language, so I
can. Okay, so now we're going to Indonesia. We're going to talk about the language. We're going to talk about the language. We're going to talk about the language. We're going to Indonesia. We're going to talk about the language. Democracy is going to be a good thing. We're going to talk about the language. ဒါပေမဲ့ Indonesia ရဲ့ Democracy အသွင်ကူးပြောင်းရေးကိုသုံးသပ်ကြည့်တော့ပါလီမန်နဲ့ပတ်သက်ပြီးပြဿနာတရားကိုတွေးရပါတယ်သူတို့မှာပါလီမန်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အန္တရာယ်ဖြစ်နေတယ်လို့ Indonesia တွေကိုယ်တိုင်ကပြောကြပါတယ်။ဘာကြောင့်လဲဆိုတော့ Indonesia မှာကောင်းတဲ့ဥပဒေတရားကိုအတည်ပြုရင်လည်းဆိုရင်ပါလီမန်အမတ်တွေကိုပတ်စံပေးလက်ထိုးဖို့လိုအပ်ပါတယ်တဲ့။သူတို့ရဲ့လက်ကအပြင်ဒါငွေကြေးအရာခြားစားပစ္စည်းတွေနိုင်ငံရေးစနစ်ပါ
။ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာတော့လွတ်တော်အမတ်တွေခင်ဗျာအဲ့လိုဖြစ်ဖို့နေနေတာသူတို့ရဲ့အစဉ်အတန်းကိုတောင်မှအုပ်ချုပ်ရေးအာဏာပိုင်တွေဖြစ်တဲ့ဝန်ကြီးတွေကသိအစီအမံပြုကျင်တာမဟုတ်ဘူးခင်ဗျာတချို့ကိစ္စတွေမှာဆိုလို့ရှိရင်လွှတ်တော်ရဲ့ရေးရာကော်မတီတွေကသက်ဆိုင်တဲ့ဝန်ကြီးတွေကိုခေါ်ပြီးတော့မေးတာမြန်တာကိုမကြိုက်ကြလို့တောင်ဒါပြဿနာတက်နေရတာပ
ါ Look I am an economist I am not a political scientist I don't know enough about the Lutto in Myanmar to comment authority
ကျွန်တော်ကတော့စီးပွားရေးပညာရှင်မှနိုင်ငံရေးသိပ္ပံပညာရှင်မဟုတ်ပါဘူးမြန်မာနိုင်ငံလွတ်တော်အကြောင်းကိုလည်းတိတ်များများဆဆသိတာမျိုးတော့မဟုတ်ပါဘူးငင်းချက်မထုတ်နိုင်တော့ဝေဖန်သုံးသပ်နိုင်တာမျိုးတော့မဟုတ်ပါဘူးခက်လန်းလန်းကနေပဲကြည့်ပြီးလွှမ်းခြုံသုံးသပ်ထားရတာဖြစ်ပါတယ
်ဦးကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုတော့ဗုဒ္ဓဟူးနေ့ညပိုင်းမှာအစ်တထုတ်လွှင့်ပေးပြီးအခုလိုကြာသာပတေးနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုဆက်လက်နားဆင်ရမယ့်သူယုံကြည်ရာမှာတော့ဥတန်းဆွေတေးရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ
်တရီမြင်းလေးမစင်ရဲ့ပါဆိုတာကျွန်တော်ရဲ့ယုံကြည်ချက်ဖြစ်ပါတယ်ကျေကိတမဆာဆိုကြည်ခင်ရှင်ကြီးမြစ်တစာမှာတရားတို့၏အချုပ်သည်တရီစကားတို့၏အချုပ်သည်ဂတိဟုရေဆိုထားပါတယ်တရားမပြတ်ဖို့တရီအရေးကြီးတယ်လို့စကားမပြတ်ဖို့ဂတိအရေးကြီးပါတယ်ဂတိပြုရဲဆိုတာအမှန်ကိုဆောင်ရွက်ရန်သဘောတူညီချက်ကိုဖော်ပြခြင်းဖြစ်ပါတယ်လူလောက၌ဂတိတည်းဂတိမပြတ်ရေးသည်အလွန်အရေးကြီးတဲ့လူကျင့်ဝင်လူစည်းကမ်းဖြစ်ပါတယ်လူမှုဆက်ဆံရေးနယ်ပယ်မှာတွေ့ကြုံနေရတဲ့လူမှုပြဿနာအများစုဟာဂရိပြုကမှုကိုအခြေပြုပြီးပေါ်ပေါက်လာခြင်းဖြစ်ပါလေ။မစိကအပ်တဲ့နေရာသုံးနေရာမှာအပါဝင်ဖြစ်တဲ့တရားယုံတွေမှာဒီနေ့ဒူရီစိကနေခြင်းဟာဂရိပြုကမှုကြောင့်ဖြစ်ပါလေ။ကျွန်တော်ရဲ့ရှိနေဘဝခီးအပေါင်း40ခန့်အတွင်းတရားယုံကအစီရင်ဆုံးဖြတ်ခဲ့တဲ့ပြမမှုခင်အများစုဟာဂရိပြုကမှုကိုအကြောင်းပြုပြီးပေါ်ပေါက်လာခြင်းဖြစ်ကြောင်းလေ့လာတွေ့ရှိရပါလေ။ ယုဒမှုအခြေခံနဲ့စေတနာမှန်သူများစိတ်ကောင်းရှိသူများစင်ရှင်တို့ရရှိသူများရဲ့ရင်ထဲမှာထွက်ပေါ်လာတဲ့ဂတိဟာပြည့်မြဲခိုင်မာပါတယ်ယုဒမှုအခြေခံမရှိဘဲစေတနာမှန်ပဲလှည့်ပြားလို့တော့အတွေ့မနှောကိုစကလုံးလှလာလို့ဖြစ်မေလုံးပေးတစားစင်ဖုံးကွယ်တို့ကွယ်ပြီးသူ့ဖျားမှာပေါ့ပေါ်လွယ်လေဂတိပေးခြင်းဟာဂတိမတိတတ်ကြပါဂတိဟူသောအမှန်တရားကိုချုပ်ဖက်ဖြစ်စီအလွဲသုံးရကြပါလေဂတိပေးခံရသူတူကိုဖြစ်စီအများကိုဖြစ်စီစော်ကားရကြပါလေဂရီကိုလွယ်လွယ်ပေးပြီးမိမိလူရင်းဆန္ဒကိုဖြစ်စည်းသူသည်ဂရီကိုလွယ်လွယ်မေ့ပြနိုင်သူဖြစ်ပါလေဂရီကိုတံပိုးမထားသူသည်လူလင်လူညာလူကောက်လူရုံးမာတို့ရဲ့အကျင့်ရဲ့ရှိသူသာဖြစ်ပါလေဂရီမမြဲသူဂရီမတည်သူသည်လူအများကြီးယုံကြည်လေးစားမှုကိုခံယူရရှိမှာဟုတ်ပါအမြင်အပြင်ကြီးမြင့်သူဖြစ်စေကဒုံတိတ်ခါမရှိဘဲအလွန်အဆင့်နှိမ့်သူသာဖြစ်ပါလေသူပြောမှန်တယ်သူသာပြောဆိုရဲသူစကားရှိပါတယ်အပြောများမှုသာပါပြီးအပြောကြွကြွအတိအလွယ်ပြီးခရီးမဲသူတွေစကားနေပြီးတရားမြေခရီးမဲသူတွေကြောင့်ပေါ်ပေါက်လာတဲ့သူစကားဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ပရမောက်ဆုံးသမ္မတဂျီဝါရှင်တန်ကသမ္မတရာထူးလက်ခံပွဲအခမ်းအနားမှာသမ္မတဖြစ်နေပရမောက်ဆုံးပြောကြတဲ့မေကွန်ကအချိန်တမိနစ်ခွဲပဲကြာပါတယ်သူ့မိတ်ဆွေဂျေးလီနိုကမေကွန်ကတွန်းလှကြည်လားလို့အားမလို့အားမရပြောတဲ့အခါသမရာကြီးဝါရှင်တန်ကမှုသားမပြောတတ်လို့ပြောစီရစကားများများမရှိလိုပါဆိုပြီးရုပ်ကံပြန်ပြောတယ်။မှန်သားဝေကောင်းတဲ့ကံတော်ရဲ့စကားပါ။ဂတိမြဲခြင်းလို့စကားနဲ့တာဖြစ်ကြောင်းသုံးသပ်သိရှိနိုင်ပါတယ်။ကိုရီသွေးမေကွရှိကြီးမချာခဏပြောလို့ရှိတဲ့နိုင်ငံရေးသမားများနိုင်ငံကောင်းဆောင်များကိုသတိရမိပါတယ်။ဆုခဲစီမြဲစီဆိုတဲ့သတိပေးစကားဟာတို့တလောက်အတိတ်ပဲလေးနေပါတယ်။ဂတိကိုလွန်လည်မပေးဖို့ဂတိမြဲဖို့တို့ပါလေ။ဂတိတည်သူကိုလူများကယုံကြည်လေးစားတန်ဖိုးထားပါတယ်။ဂရိပီချင်းဂရိမြဲချင်းဟာလူတယောက်ရဲ့တန်ဖိုးအရှိဆုံးကိုပိုင်ပစ္စည်းကိုပိုင်အရင်းကြီးဖြစ်ပါတယ်ဂရိမြဲလေမစင်းရပါဒါကြောင့်ဂရိမြဲချပါလို့တိုက်တွန်းနှုတ်ဆော်လိုက်ပါတယ်ကျွန်တော်တနည်းသတ်ရှိချက
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ကိုတနင်္လာနေ့ညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုကြာတာပရိနစ်မနက်ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါရဲ့ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
တော်ရရှိမြတ်ခင်ဗျာလက်တွေ့ကြကြလှုပ်ဆောင်ခဲ့ကြပါတယ်ဆိုတာနဲ့အကျိုးဖြစ်ထွန်းမှုရှိတယ်ဆိုတဲ့စကားရက်တွေဟာနောက်ဆုံးကျင်းပခဲ့တဲ့နျူကလ িয়ার ရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတအင်ဂျူရောကနေပုံဖော်တုံ့နှုံပြောဆိုခဲ့တဲ့စကားရက်တွေဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲကိုဩစတြေးလျနိုင်ငံဗီယန်နာမြို့မှာဧပြီလ10ရက်နဲ့9ရက်နေ့တွေမှာဥရောပသမ္မတကကြီးမှုပြီးတော့ P5+1 နိုင်ငံတွေနဲ့အီရန်နိုင်ငံတို့ကထိတ်တန်းကိုယ်စားလှယ်တွေတက်ရောက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဇန်နဝါရီလကစလို့ဆွေးနွေးနေခဲ့ကြရမှာအခုဒီချိန်ဟာတတိယအကြိမ်ဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ရေးကိစ္စနဲ့ပတ်သက်ပြီးတော့စိတ်ပူပန်စရာတွေရှိနေတာကိုဖြေရှင်းနိုင်မှုအတွက်နှစ်ဖက်ကြားလုံးဝပြည့်စုံတဲ့သဘောတူညီမှုရရှိဖို့အတွက်ပတ်သက်ဆက်နွယ်ဓာတ်တွေမှန်သမျှကိုနက်နက်ရှိုင်းရှိုင်းဆက်လက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကြပြီးထိရောက်မှုလည်းရှိစေတဲ့ဆွေးနွေးပွဲဖြစ်ပါတယ်လို့ဥရောပသမ္မတအဖွဲ့ရဲ့နိုင်ငံခြားရေးရာမူဝါဒဆိုင်ရာအကြီးအကဲကက်သရင်းအက်စတန်နဲ့အီရန်နိုင်ငံသား၏ဝန်ကြီးမူဟာမက်ဂျာဗက်ဇာရစ်တို့ကမှတ်ချက်ပြုပြောဆိုခဲ့ကြပါတယ်။ဒါပေမဲ့တချို့အရေးပါတဲ့အချက်လက်တွေမှာကွာဟမှုတွေရှိနေသေးတယ်လို့နှစ်ဖက်စလုံးကအတိအမှတ်ပြုပြောဆိုခဲ့ကြပါတယ်။လုပ်ငန်းစဉ်အတွင်းအဲ့ဒီလိုကွဲလွဲမှုတွေရှိနေတဲ့ကိစ္စတွေကိုအထူးအလေးထားပြီးညှိနှိုင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းဆိုကြပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံသား၏ဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျန်ပစာကီကတော့နှစ်ဖက်အကြားမှာရှိနေတဲ့ကွဲလွဲနေတဲ့အချက်တွေပေါင်းကူးပေးနိုင်အောင်ညှိနှိုင်းနိုင်ပါမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိနိုင်သေးတဲ့အကြောင်းပြောဆိုပါရစေ။ဒီနေရာမှာအဓိကဆွေးနွေးနေကြရမှာဥတီရမယ့်အချက်နှစ်ခုရှိပါတယ်။ပထမတစ်ချက်ကတော့အားလုံးပြည့်ဝတဲ့သဘောတူညီမှုမရသေးမချင်းသဘောတူညီမှုမရသေးဘူးလို့သတ်မှတ်မှာလား။နောက်တစ်ချက်ကတော့ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးသဘောတူညီမှုမရသေးမချင်းသဘောတူညီမှုမရှိသေးဘူးလို့သတ်မှတ်မှာလားစတာဒီဖြစ်တယ်လို့ဆိုပါရစေ။နောက်တစ်ဆင့်ကတော့သဘောတူညီမှုမူကြမ်းတစ်စောင်ရေးရမယ့်အဆင့်ဖြစ်ပါတယ်။ဒ ဒါဟာနောက်ဆုံးသဘောတူညီမှုရရှိတော့မယ်လွယ်ကူတဲ့အနေအထားမျိုးရောက်နေပြီဆိုတဲ့သဘောမျိုးမတက်ရောက်သေးပါဘူးဆိုတာကိုလည်းသတိထားဖို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်နိုင်ငံရေးမူဝါဒဆိုင်ရာညွှန်ကြားရေးမှုတွေရဲ့အစည်းအဝေးကိုမေလ23ရက်နေ့ဗီယက်နမ်မှာကျင်းပဖို့ရှိနေပါတယ်နိုင်ငံရေးညွှန်ကြားရေးမှုတွေဤပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေဟာဆွေးနွေးမှုမှာဤပညာပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုပူးတွဲညှိနှိုင်းလှုပ်ဆောင်ကြဖို့ရှိနေပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်ကြားနာမှုမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအီရန်နိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်သွားစေမယ့်အခြေအနေကနေဟန်တားဖို့အတွက်အမေရိကန်အစိုးရအနေနဲ့မူဝါဒချမှတ်ထားပြီးဖြစ်တယ်လို့ထွက်ဆိုသွားပါတယ်။အမေရိကန်အစိုးရအနေနဲ့အခုဆွေးနွေးပွဲတွေကိုအထူးအလေးနဲ့ထားတဲ့အကြောင်းနေရာတိုင်းမှာအမြဲသတိရှိနေတဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။ဒါပေမဲ့အီရန်ဘက်ကသူတို့ရဲ့အစီအစဉ်ဟာငြင်းချမ်းစွာအသုံးပြုဖို့လှုပ်ဆောင်နေတာဖြစ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့စိတ်ကုံစရာတန်တမန်နီးလန်းတွေနဲ့အတီးပြုတ်နိုင်မှုစ조사နေရတဲ့တာဝန်ကိုအမေရိကန်ကယူထားရတဲ့အနေအထားဖြစ်နေတယ်လို့သမ္မတကကောနိုင်ငံသားရေးဝန်ကြီးအနေနဲ့ကောယုံကြည်ထားတဲ့အကြောင်းဒီနေရာမှာအခက်အခဲတွေရှိမယ်ဆိုတာယုံမှားတန်တရားမဖြစ်မိပါကြောင်းဒါပေမဲ့ဆက်လက်ပြီးတော့လှုပ်ဆောင်သွားမှာသာဖြစ်ကြောင်းဝန်ကြီးကယ်ရီကပြောကြားသွားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင
်အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အဖော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်မကြာခင်မှာ VO American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေအဆုံးသတ်တော့မှာပါအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ကြာသပတေးနေ့ညပိုင်းမှာတော့ကျမရေးကန္တာဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြားရဖို့ရှိပါတယ်ရှင်ခုမနေ့ဖက်အစည်းအဝေးအဆုံးသတ်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဥဆက်မိုးဝေကတလက်ကြီးညာပေးပါဦးမယ်ရှင
်မြန်မာဖုံးဆွထားတဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကယူကရိန်းစစ်တပ်ပိုင်တန်ကြပ်ကားတွေကိုဘရူးနေမှာသိမ်းပိုက်ခဲ့ကြပါတယ်ဒါဆိုရင်ရုရှားလူလာတဲ့သူတွေထိန်းချုပ်ထားတဲ့မြို့တွေကိုပြန်လည်သိမ်းပိုက်ဖို့ယူကရိန်းအစိုးရရဲ့ကြိုးပမ်းချက်တွေကိုအရှက်တကွဲဖြစ်အောင်ထိုးနှက်လိုက်တာလည်းဖြစ်ပါတယ်ကားပေါ်မှာလိုက်ပါလာတဲ့ယူကရိန်းစစ်သားတွေကခုခံမှုမလုပ်ခဲ့ကြပါဘူးယူကရိန်းရဲ့ဆလိုဗီယန်စက်မြို့အနီးမှာဖြစ်ပွားခဲ့တာပါရုရှားလူလာသူတွေကကားပေါ်မှာရုရှားအလံတွေကိုလွှင့်တူခဲ့ကြပြီးမြို့ရင်းကိုမောင်းခိုင်းခဲ့ကြပါတယ်တောင်ကိုရီးယားနိုင်ငံတောင်ပိုင်းကမ်းခြေတနေရာမှာဗိုလ်ထုနေကခီးတဲ့တင်တင်ပေါ်တိတ်မှောက်သွားတဲ့အတွက်အနည်းဆုံးလူ၄ဦးသေဆုံးပြီးတော့နောက်ထပ်300နီးပါးပျောက်ဆုံးနေပါတယ်တင်ပေါ်ပေါ်မှာပါသွားသူအများစုဟာကျောင်းသားလူငယ်တွေပါခီးတဲ့စုစုပေါင်း462ဦးလိုက်ပါလာတဲ့အဲ့ဒီတင်းမောဟာအင်ချွန်းမြို့ကနေအင်ကာနေစတင်ထွက်ခွာလာတာဖြစ်ပြီး14နာရီကြာသွားရတဲ့ဂျီဂျူးအပန်းဖြေစခန်းကိုဥတီသွားနေစဉ်ရာသီဥတုတာယာတဲ့အချိန်မှာတိတ်မှောက်သွားတာဖြစ်ပါတယ်။အခုချိန်ထိတော့လူပေါင်း183ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။အများစုဟာတပိုင်းတစနစ်မြုပ်နေတဲ့တင်းမောရဲ့အောက်7ဒီဂရီဆယ်စီယပ်အောက်အေးတဲ့ရေထဲမှာပိတ်မိနေကြတာဖြစ်တယ်လို့ဆိုပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာစစ်သွေးကြွတွေလို့ယူဆရတဲ့သူတွေကလူတွေတည်ကြဲတဲ့အထိတိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ကျောင်းသူလေး100ကျော်ကိုဖမ်းဆီးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတ Good Luck Jonathan ကအမျိုးသားလုံခြုံရေးကောင်စီနဲ့ဂျာတာပရင်းနေမှာတွေ့ဆုံဖို့ဆင့်ခေါ်ထားပါတယ်။ Mr. Jonathan က Mr. Jonathan ရဲ့လုံခြုံရေးဆောင်ရွက်ထားမှုကိုပြန်လည်တုံ့သက်မှာဖြစ်တယ်လို့ရှေ့မှာဘလို့အကောင်းဆုံးဆက်လုပ်ရမယ်ဆိုတာကိုတုံ့သက်မယ်လို့သမ္မတအကြံပေးကပြောဆိုပါတယ်ခင်ဗျာ။
ဒီကနေ့တွင်နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥဆက်မိုးဝေကြီးညာပေးခဲ့တာပါ။ဒီမနေ့ရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်လွင်ဦးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အိုက်ဒန်ဥရကူဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးနှစ်ခုအခါသမယမှာကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.